အဓမ္မလိုအပ်ပေးခိုင်းစေမှုကနေပြီးတော့တစ်နှစ်တစ်နှစ်ကိုတရားမဝင်ရရှိနေတဲ့အကျိုးများဟာဒေါ်လာ150ဘီလီယံလောက်ရှိတယ်လို့အပြည်ပြည်ဆိုင်ရာလူသမအဖွဲ့ချုပ် ILO ကပြောလိုက်ပါတယ်။အဓမ္မလိုခိုင်းစေမှုဆန်ရာစီးပွားရေးအကျိုးများနဲ့ဆင်းရဲမွန်းနေမှုဆိုတဲ့ခေါင်းစဉ်နဲ့ ILO ကအင်္ဂါနေ့ကအစည်းအဝေးထုတ်ပြန်ခဲ့ရမှာလိမ္မဲဆန်ရာဖြုတ်ပြေးလုပ်ငန်းတွေ၊ကဏ္ဍဆောင်စီးပွားရေးလုပ်ငန်းတွေမှာအတင်းကျပ်ခိုင်းစေမှုကနေပြီးတော့အကျိုးများတွေတရားမဝင်ရရှိနေတာကိုမိမောင်းထုတ်ပြထားပါတယ်။လိမ္မဲဆိုင်ရာအမြတ်ထုတ်မှုကနေပြီးတော့တစ်နှစ်ကိုဒေါ်လာ99ဘီလီယံအကျိုးမြတ်တွေရနိုင်ကြတယ်လို့ပဲအိမ်အကူလေယာစိုက်ပျိုးရေးနဲ့တခြားလုပ်အားအမြတ်ထုတ်မှုကနေပြီးတော့တစ်နှစ်ကိုဒေါ်လာ51ဘီလီယံရရှိနေတယ်လို့အိုင်အယ်လိုကခန့်မှန်းပါတယ်အထက်မှလုတ်ခိုင်းတာတွေလည်းတိုက်ဖြတ်ကြဖို့အတွက်ဘာကြောင့်ဖြစ်နေရလဲဆိုတဲ့အကြောင်းရင်းတွေကိုလည်းနားလည်ဖို့လိုအပ်တယ်ဆိုပြီးတော့အိုင်အယ်လိုညွှန်ကြားမှုချုပ်ဂေးရိုက်တာကဗီဒီယိုသတင်းစကားထဲမှာပြောကြားထားပါတယ
် In order to move forward in this fight we need to look at the social economic factorsthat make people vulnerable
အဓမ္မအလုတ်ခိုင်းစေမှုကိုတိုက်ဖြတ်နိုင်ဖို့ကအဓမ္မအလုတ်ခိုင်းခံရတဲ့အခြေအနေရောက်အောင်တွန်းပို့နေတဲ့လူမှုစီးပွားအခြေအနေတွေကိုထည့်တွက်ဖို့လိုအပ်ပါတယ်အဓမ္မအလုတ်ခိုင်းစေခြင်းသူတွေဘက်ကရောအခိုင်းခံရသူတွေဘက်ကပါနားလည်အောင်လုပ်ဖို့လိုအပ်တယ်ဆိုပြီးတော့အိုင်လိုညွှန်ကြားမှုချုပ်ဂိုင်းရိုက်တာကပြောတော့တာပါ2012ခုနှစ်ကအိုင်လိုကထုတ်ပြန်ခဲ့တဲ့အစည်းအဝေးပေါ်မှာမူတည်ပြီးတော့ခံမှန်းချက်ထုတ်ပြန်တဲ့နေရာမှာကဘာတမန်လက်ရှိအဓမ္မအလုတ်ခိုင်းစေခံရသူပေါင်း23တန်းရှိတယ်လို့ခန့်မှန်းပါတယ်အဲ့ဒီထဲတဝက်ကျော်ကအမျိုးသမီးနဲ့မိန်းကလေးငယ်တွေဖြစ်ကြပါတယ်အိုင်လိုရဲ့တုံ့တက်ချက်အရဝင်ငွေမလုံလောက်တာနဲ့ဆင်းရဲမွဲတည်တဲ့အခြေအနေတွေဟာအတင်းအကျပ်အလုတ်ခိုင်းခံရတဲ့အဖြစ်ကိုရောက်ရတဲ့အဓိကအကြောင်းရင်းတွေဖြစ်ပါတယ်။အစိုးရတွေကိုယ်တိုင်ကအဓမ္မလိုအပ်ပေးခိုင်းစေတဲ့နေရာမှာကဘာမှာကြာဆင်းလာနေတယ်လို့လည်းအိုင်လိုအစီအစဉ်စာတစ်ထဲမှာထောက်ပြထားပါတယ်ခင်ဗျာ။